မကွေးတိုင်းတောင်ရင်းကြီးမြို့နယ်ရန်ကုန်ကစမ်းချောင်းမြို့နယ်မှာပေါ်ပေါက်ခဲ့တဲ့ဖြစ်ရပ်တွေဟာဘာသာရေးလူမျိုးရေးလှုံ့ဆော်မှုတွေအဖြစ်တနိုင်ငံလုံးကိုပြန့်နှံ့ကူးစက်နိုင်တဲ့အရေးတကြီးအခြေအနေမျိုးနဲ့ရင်ဆိုင်နေရတယ်လို့သမရယုံပြန်ကြားရေးတာဝန်ခံကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခါကစူးစီးတင်ပြပေးမှာပါရှင
်ဒီကနေ့နေပြည်တော်မှာတင်ပါတဲ့သမရယုံတာဝန်ခံဦးစော်ထင်းရဲ့သတင်းတောက်တွေတွေ့ဆုံပွဲမှာမကွေးတိုင်းတောင်တွင်းကြီးမြို့နယ်ရန်ကုန်ကစမ်းချောင်းမြို့နယ်တွေကဖြစ်ရက်တွေဟာတနိုင်ငံလုံးကိုအလင်းမြန်ကူးဆက်နိုင်တာမို့ဒီအခြေအနေတွေဟာအရေးကြီးကြောင်းပြောဆိုလိုက်တာဖြစ်ပါတယ
်တောင်တွင်းကြီးကိစ္စတိုင်းပြည်တွေပြောရင်ဆိုရင်ရတယ်ဆိုရင်ရပါတယ်ဘလောက်ထိဆိုရင်လဲဆိုတော့ကျွန်တော်တို့အချိန်မီမတားနိုင်ရင်ကျွန်တော်တနိုင်ငံလုံးမှာကူးဆက်သွားနိုင်တဲ့အနေအထားရှိတယ်အထူးသဖြင့်မြန်မာနိုင်ငံကဒီကိစ္စမှာအကဲဆက်ပါတယ
်ဦးစော်ထေးကလက်ရှိအခြေအနေတွေကိုတည်ငြိမ်နိုင်ဖို့အတွက်လည်းအစိုးရအနေနဲ့အစွမ်းကုန်လှုပ်ဆောင်နေတယ်လို့ပြောဆိုလိုက်ပါသေးတယ်။ပြီးခဲ့တဲ့ရက်ပိုင်းကဖြစ်ပွားခဲ့တဲ့တောင်တွင်းကြီးဒေသဖြစ်ရပ်မှာတော့စူပူမှုတွေလှုပ်ဆောင်တယ်လို့တန်တရားရှိသူနောက်ထပ်တဦးကိုမနေ့ကထပ်ပံခေါ်ယူစစ်ဆေးနေတာမို့ဒီစူပူမှုအတွက်စုစုပေါင်းတန်တရားရှိသူ6ဦးကိုထိန်းသိမ်းစစ်ဆေးနေတယ်လို့တောင်တွင်းကြီးရမီရက်ဖာတဦးကပြောဆိုထားပါတယ်။ပြစ်မှုကျူးလွန်သူတွေကိုရာဇသက်ကြီးဥပဒေပုံမှန်443တို့နဲ့အမှုဖွင့်စစ်ဆေးနေတယ်လို့လည်းသူကပြောပါတယ်လက်ရှိတောင်တွင်းကြီးအခြေအနေနဲ့ပတ်သက်လို့သူက
ကျွန်တော်မျိုးတော့လောလောဆယ်အလုံးငင်းညံ့ပါပြီဗျအဓိကဟိုပါပေါ့နော်အဓိကခိုင်းပြည်သူပေါ့ဒီအဓိကစို့ပေါ့နော်ခေါင်းဆောင်လည်းသူလိုက်ပြီးတော့သူစုံစမ်းပြီးတော့ရှာတော့ပါပဲ
ဒီမှုနဲ့ပတ်သက်ပြီးတောင်တွင်းကြီးရဲစခန်းကတာဝန်ရှိသူကတော့ဆက်လက်စုံစမ်းစစ်ဆေးနေဆဲဖြစ်တယ်လို့ VOA ကိုပြောဆိုထားပါတယ်။မင်းညားကစမ်းကြောင်းမှာဖြစ်ခဲ့တဲ့ဖြစ်ရပ်ဟာဘာသာရေးလှုံ့ဆော်မှုအဖြစ်တန်တရားရှိနေကြပြီးစူပူမှုဖြစ်အောင်လှုံ့ဆော်သူကိုဒီကနေ့ပဲရန်ကုန်ရဲအပ်ဥပဒေ47မူးယစ်ရန်ကားမှုနဲ့ထောင်ရှိရချလိုက်တယ်လို့စမ်းကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုဘိုးဘိုးဦးကပြောဆိုပါတယ်။ထို့သူဟာကြည်မြင့်နိုင်မြေထားပူတာဝင်းထဲမှာနေသူဖြစ်ပြီးအခုလိုထောင်ရှိရချရနဲ့ပတ်သက်ပြီးတော့လူမှုကွန်ရက်မှာဝေဖန်မှုတွေထွက်ပေါ်နေပါတယ်ဒီဖြစ်ရနဲ့ပတ်သက်ပြီးကိုဘိုးဘိုးဦးအမြင်ကတော့
ပုံမှန်ကရဲအုပ်ကြီးပေါ့ဗျာနော်ရန်ကုန်ရဲအုပ်ကြီးလို့ခေါ်တာပေါ့နော်နော်အဲ့ဒီရဲအုပ်ကြီးဒီတဲ့ဒီပုံမှန်၄၀ကျင်းဟိုပြန်ရှေ့ဆက်မှလိုက်တာကပြခံဝင်ရုပ်ပါပါတယ်ခံဝင်ရုပ်ပါတယ်ဆိုတာလွတ်လာပြီလို့ရှိရင်ရဲစခန်းမှာနေတိုင်းနော်သူလက်မှတ်ထိုးနေရမယ်ပေါ့ဗျာနော်တခါခေါက်စစ်တာဒီနောက်ကသူ့ဟိုဘာမှသူ့အိမ်မှာအပြစ်မှုတစ်ခုကြောင့်ကြားဆက်ပေါ်လာနေပြီသူ့ကိုဆက်ဆက်အနေနဲ့တစ်နှစ်လောက်ဆက်နေပါလိမ့်ကျွန်တော်တရားစွဲရည်ဒီပေါ့နော်ပြည်သူတွေကတရားစွဲရည်ဒီကမရှိခဲ့ဘူးခင်ဗျာအမှုခွင့်ရည်ဒီပေါ့နော်ဒါကအမှုခွင့်ရည်ဒီမရှိတဲ့အခါကျတော့ရင်းရလေကြားလို့ရတဲ့ပုံမှန်ကိုကြားပြီးတော့ဆက်ဆက်လိုက်တယ်ကျွန်တော်ကြီးစထားပါလိမ့်ခင်ဗျာဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြန်ဆက်ဖို့တဲ့ကိုဒီဆက်ဖို့တဲ့ကိုစုတော်တဲ့ဒီလိုကသင်္ကမအနေနဲ့ဟိုကိစ္စရတည်းဖြစ်ပါတယ်။ဒီရပို့ပြီးတော့တန်မြတ်ရှိပါလေခင်ဗျာ။ဒါအောင်လေကျွန်တော်ဆက်လက်ပြီးတော့ကျွန်တော်လက်ရှိမပြတ်စောင့်ကြည့်နေပါလေခင်ဗျာ
။အခုရက်ပိုင်းအတွင်းဘာသာရေးလူမှုရေးလှုံ့ဆော်မှုပုံစံမျိုးတွေနေရာဒေသချို့တွေမှာတွေ့နေရပြီးဒါတွေကိုထိထိရောက်ရောက်ဖော်ထုတ်အရေးယူတင်တယ်လို့မြန်မာရေးလေလာတုံးသက်သူဦးမမောင်စိုးကတုံးသက်ပြောဆိုလိုက်ပါတယ်
။လူမျိုးရေးရထိရောက်ကံကြွယ်မှုဒါဘယ်လိုပဲဖြစ်တောင်တွင်းကြီးမြို့လိုဟာမျိုးမှာဖြစ်တာတော့ဒီအကြမ်းဖက်မှုလိုပဲပြောမှာပဲတရားဥပဒေစိုးမိုးမှုဖြည့်ဆည်းနောက်ဆက်တာ哦နော်အဲဒါမျိုးလုံဆောင်မှုတွေကိုတကယ်လူညိုရေးဘဲကတိတိကျကျကင်တွင်နိုင်မယ်ဆိုရင်ဖြည့်ရှင်းနိုင်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့လူမှုအဖွဲ့အစည်းတွေပေါ့ NLD ပါတီဝင်တွေလည်းရှိတာပဲတခြားတဲ့လူမှုအဖွဲ့အစည်းတွေကိုပညာပေးတာ哦ကောင်းကောင်းလုပ်နိုင်မှုလိုတယ်
လက်ရှိချိန်ထိရခိုင်ဒေသမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်ဒေသခံတိုင်းရင်းသားတွေနဲ့ဟိန္ဒူဘာသာဝင် 26,000 ကျော်နေရဲစွန့်ကထွက်ပြေးနေရကြောင်းအစိုးရကသတင်းထုတ်ပြန်ထားသလိုအစ္စလမ်ဘာသာဝင် 3,000 ကျော်လောက်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေရတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါရှင်